မြန်မာစစ်တပ်ကဆင်အနာဆန့်ကျင်ဆန္ဒပြနေပြည်သူအများပြားကိုတတ်ဖြတ်နေတဲ့အတွက်အမေရိကန်အစိုးရကရှုံချကြောင်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆိုက်ကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
We condemn this abhorrent violence against the Burmese people. Their Burmese junta continues to use lethal force against its own people.
မြန်မာပြည်သူတွေပေါ်မှာစစ်ပွဲဆက်ဆက်ွယ်အကြမ်းဖက်မှုတွေအတွက်အမေရိကန်အစိုးရကရှုံချပါတယ်။မြန်မာစစ်အာဏာရှင်ဟာသူ့ပြည်သူတွေပေါ်မှာအသက်ကြီးစီတဲ့အထိအင်အားသုံးနှိမ်နှင်းမှုတွေဆက်ပြီးလုပ်နေတာတွေ့ရပါတယ်။မကြခင်ကပဲကလေးငယ်တွေပါအသက်ခံနေရတာကိုကြည့်ရင်စစ်အာဏာပိုင်တွေရဲ့ဆုံးဝတဲ့ကြောက်မဲ့ဖွယ်သဘောတဘာဝကိုတွေ့နိုင်ပါတယ်လို့ပြောသွားတာပါ။အခုလိုမြန်မာစစ်တပ်ကလုံဆောင်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုံချထားပါလေ။ငြိမ်းချမ်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့လူ့ခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကျူးလွန်နေသူတွေအတွက်သူတို့ကျူးလွန်မှုတွေပြန်လည်ပေးဆပ်ရမယ်လို့လည်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆာဂီကထပ်မံပြောကြားခဲ့ပါလေ။အမေရိကန်နိုင်ငံကျန်းမာရေးကြီးအန်တိုနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတွေဆန္ဒပြပြည်သူတွေကိုတပ်ဖြတ်မှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့နှုတ်ခြောက်ခြားရကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်အုပ်ဆုပ်မှုကိုတတိကြောင်ရောက်တဲ့မြန်မာပြည်သူတွေလက်မခံတာကြောင့်မြန်မာစစ်တပ်အနေနဲ့အာဏာဆွံ့ပြီးအရသာစုအုပ်ကိုအာဏာပြန်အပ်ဖို့စနေနေ့ကပဲကြေညာခဲ့တာပါ။